တရုတ်နိုင်ငံမှာလျှက်စစ်တပ်နဲ့အပူဓာတ်ရရှိဖို့အတွက်ကြောင်မီးသွေးသုံးစွဲမှုကနေရလာတဲ့မိခိုးမျိုးတွေဆိုင်းလာတဲ့လေရုညဉ့်ဉန်းမှုပြဿနာကိုအများဆုံးဖြေရှင်းပေးဖို့ကြိုးစားမယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်ကကတိပြုလိုက်ပါတယ်။မိခိုးမျိုးတွေဆိုင်းနေတဲ့ပြဿနာဟာတရုတ်နိုင်ငံရဲ့သဘာဝဝန်ကျင်ဆိုင်ရာပြဿနာတွေထဲမှာထင်သာမြင်သာမှုအရှိဆုံးဖြစ်နေတာမို့ဒါကိုတနင်္လာနေ့နှစ်ပတ်လည်လွှတ်တော်ညီလာခံအဖွဲ့မင်းကွန်းပြောကြရမှာဝန်ကြီးချုပ်ကဦးစားပေးပြီးဖြေရှင်းမယ်အကြောင်းထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ဆယ်ရကြာညီလာခံမကျင်းပါခင်မှာတိုက်ခတ်ခဲ့တဲ့မြောက်လီပင်ကမိခိုးမျိုးတွေကိုဖယ်ရှားပေးခဲ့တာမို့အခုချိန်မှာတော့ကြည်လင်တဲ့ကောင်းခင်များအောက်မှာညီလာခံကိုကျင်းပါနေတာပါ။တရုတ်နိုင်ငံမှာဓာတ်ရုပ်ဆိုင်ုံတွေတိဆောက်တာနဲ့အတူအမှိုက်ပုံတွေမိရှို့တာကအစတဘာဝဝန်းကျင်ညင်းနှံမှုကအနေရကြီးတဲ့အဆင့်ရောက်လာတာမို့မြို့နယ်လူလူရဲ့ကန့်ကွက်ဆန္ဒပြမှုတွေတိုးလာနေတယ်လို့လည်း AP သတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ညင်ညမ်းနေတဲ့လေရုအရေးတွေတိုးတက်ကောင်းမှုမို့လူလူမျှော်လင့်ချက်တွေကြီးလာတာမို့အမြန်တိုးတက်အောင်လုပ်မယ်လို့ပြောခဲ့တာဖြစ်ပါတယ်။